ယူကရိန်းကိုကြောတောက်နောက်ခံပေးဖို့ဥရောပကိုပိုပြီးလုံခြုံကာကွယ်နိုင်စွာရှိလာအောင်လုပ်ကြရမယ်လို့ပိုလန်ပြင်သစ်နဲ့ဂျာမနီတို့ကကြေပြုတ်လိုက်ကြပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်သာအာဏာပြန်ရခဲ့ပြီးဥရောပမှာရုရှားဩဇာချက်လာတာကိုခွင့်ပြုတော့လေမလားလို့စိုးရိမ်လာကြတဲ့အတိုင်းအဆိုပါသုံးနိုင်ငံနိုင်ငံခြားရေးဝန်ကြီးတွေဟာပါရီမှာတွေ့ဆုံဆွေးနွေးသဘောတူလိုက်ကြတာပါ။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ပါရီမှာဂျာမန်ဝန်ကြီးချုပ်အိုလတ်ရှိုဇက်ဘာလင်မှာတနင်္လာနေ့ကတွေ့ဆုံခဲ့တဲ့ပိုလန်ဝန်ကြီးချုပ်ဒေါ်နယ်တက်စ်ကဥရောပသမ္မတကရုရှားနဲ့စီးရီးယားပူအားနှဲနေရမယ့်အကြောင်းမရှိပါဘူးလို့ပြောပါတယ်။ဥရောပသမ္မတဟာသူ့အနေထားအရစစ်အာဂျီတရဖြစ်လာဖို့လဲတိုက်တွန်းလိုက်ပါတယ်။ကာကွယ်ရေးအသုံးစိတ်လုံလောက်အောင်မသုံးဆွဲတဲ့နေတို့ဖို့ရဲ့နိုင်ငံတနိုင်ငံကိုရုရှားကကျူးကျော်နိုင်တဲ့သဘောဒေါ်နယ်ထရမ့်ကပြောလိုက်ပြီးတဲ့နောက်ဥရောပမှာသံတမန်ရေးရာလှုပ်ရှားလာကြတာဖြစ်ပါတယ်။ပိုလန်ဝန်ကြီးချုပ်နဲ့ဘာလင်မှာသတင်းတောက်တွေကိုတွေ့ဆုံရမှာဂျာမန်ဝန်ကြီးချုပ်အိုလက်ရှော့စ်ကဥရောပလုံခြုံရေးနဲ့ဘယ်သူမှမကစားနိုင်တယ်လို့အပေးယူတဲ့လို့မရပါဘူးလို့ပြောလိုက်ပါတယ်။